အပိုင်း3ယေရှုနောက်တော်သို့လိုက်ခြင်းအခန်း8တပည့်တော်တူဖြစ်သည်ဆိုသည်မှာအပေနီတရင်ကောင်းသည်လူသားများကိုပြောင်းလဲရန်ရည်ရွယ်ထားခြင်းဖြစ်ပါသည်တရင်ကောင်းကိုလက်ခံသောသူမှန်သမျှသည်အသည့်ပြည့်ပြည့်သောတော်ဝါဖြစ်၏ဟောင်းသောအရာတို့သည်ပြောင်းလဲ၍ခတ်သိမ်းသောအရာတို့သည်အသည့်ဖြစ်ကြပြီကောရိန္သုဩဝါဒဒုတိယစာဆောင်အခန်းကြီး5အခန်းငယ်18တရင်ကောင်းအားဖြင့်အသည့်ပြည့်ပြည့်ချင်းခံရသောလူတူဦးသည်အကယ်စင်စစ်မိသည့်အရာနှင့်တူပါသလဲဒီမိခွန်းအဖြစ်ကိုသင်မှတ်မိကောင်းမှတ်မိနိုင်ပါれအစောပိုင်းမှာတပည့်တော်တူဦးသည်နောက်လိုက်တူဦးဖြစ်ကြောင်းအထူးသဖြင့်ယေရှု၏နောက်တော်ကိုလိုက်တော်တူဦးဖြစ်သည်ဟုကျွန်တော်យေတာခဲ့ပါれနောက်တော်လိုက်ခြင်းကိုအတုယူခြင်းသို့မဟုတ်ယေရှု၏ပုံရိပ်ထင်ခြင်းဟုကျွန်တော်အ내အတိတ်ပဲဖွင့်ထားခဲ့ပါれယေရှု၏ပုံတရံနှင့်အညီပုံသွင်းခြင်းသည်ကျွန်တော်တို့၏နောက်ဆုံးသောကံကြမ္မာဖြစ်ပါれယောမဩဝါဒစာဆောင်အခန်းကြီး8အခန်းငယ်29ကောရိန္သုဩဝါဒဒုတိယစာဆောင်အခန်းကြီး3အခန်းငယ်30ကောလသဲအခန်းကြီး3အခန်းငယ်30ကျွန်တော်တို့ကိုယေရှုအတုယူခြင်းအတွက်အကြောင်းရင်းမှာကျွန်တော်တို့ကိုကောင်းဝင်ဘုံသို့ဝင်ရောက်ခွင့်ပြုရန်ကျွန်တော်တို့ကိုဖိအားသခင်ချစ်လက်အောင်ပြုလုပ်ဖို့မဟုတ်ပါဘူးကျွန်တော်တို့ဟာအပြည့်အစုံစဉ်ပင်ယောမဩဝါဒအစဆောင်အခန်းကြီး5အခန်းငယ်8အထိဖိအားသခင်နဲ့ယံသူဖြစ်စဉ်ပင်ယောမဩဝါဒအစဆောင်အခန်းကြီး5အခန်းငယ်30ဖျားသခင်ဟာကျွန်တော်တို့အယောက်စီတန်းတို့ကိုချစ်ပီးသားဖြစ်ပါတယ်ကျွန်တော်တို့ဟာဖျားသခင်ဤမိသားစုဝင်များဖြစ်လာသည့်အခါတွင်ကျွန်တော်တို့သည်ကောင်းဝင်နိုင်ငံတော်သို့ဝင်ရောက်ခွင့်ရမှာဖြစ်ပါတယ်ထိုရာသည်တရင်ကောင်းကိုကျွန်တော်တို့လက်ခံယုံကြည်သည့်အချိန်တွင်ဖြစ်ပြလာပါသည်မိမိအစွန်းအစဆိုပါကကျွန်တော်တို့သည်ဘာလို့လို့ဘာကံရအမှန်မသိဖြစ်ပါလိမ့်မယ်ကျွန်တော်တို့ဟာကယ်တင်ရှင်တဦးကိုလိုအပ်ပါတယ်လုကာခရစ်ဝင်ကျမ်းအခန်းကြီး19အခန်းငယ်30ကျွန်တော်တို့ဟာဖျားသခင်နဲ့ဝေးကွာပါတယ်အဖက်အဝရစာအခန်းကြီး4အခန်းငယ်18ထို့အရာဟာကျွန်တော်တို့၏အချင်းအင်းတွေဖြစ်သည့်အခါ၌ပင်လျင်ဖျားသခင်ကကျွန်တော်တို့ကိုချခဲ့ပါတယ်ကျွန်တော်တို့ဟာမိမိတို့ရဲ့လွတ်ဆောင်မှုများကိုတန်ရှင်းအောင်ပြုလုပ်ပြီးသူ့ကိုနာခံရန်စတင်ပြီးသည့်အထိကျွန်တော်တို့ကိုချစ်ဖို့ရန်သူသည်စောင့်မနေခဲ့ပါယေရှုကတော့အသက်ရှင်ရန်ကျွန်တော်တို့အကြောင်းရင်းမှာကောင်းကင်နိုင်ငံတော်ရှိဖျားသခင်ဤမိသားစုအထဲတွင်ကျွန်တော်တို့ဆက်လက်နေထိုင်ရန်ဖျားသခင်ကိုကျွန်တော်တို့အားအစဉ်အမြဲချစ်စီအောင်လှုပ်ဆောင်ရန်လည်းမဟုတ်ပါဘူးကောင်းတော်လှုပ်ဆောင်ခြင်းများအားဖြင့်တင်မရနိုင်သောအရာများသည်မကောင်းသောအလုပ်လုပ်ခြင်းအားဖြင့်မပြောက်ဆုံးနိုင်ပါဘူးကယ်တင်ခြင်းဟာကျွန်ုပ်တို့ရဲ့တန်ဖိုးနဲ့ထိုက်တန်မှုနဲ့သက်ဆိုင်မှုမရှိပါဘူးအဲ့ဒီအစားသတင်းကောင်းသည်ယေရှုခရစ်ကျွန်တော်တို့အတွက်လွတ်ဆောင်ပေးခဲ့သည့်အရာမှန်သမျှနဲ့သက်ဆိုင်နေတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ဖျားသခင်သည်အပြစ်နှင့်ကင်းစင်သောသူကိုငါတို့အတွက်ကြောင့်အပြစ်ရှိသောသူဖြစ်စေတော်မူ၏အကြောင်းမူကားငါတို့သည်ထော်သူအားဖြင့်ဖျားသခင်ရှိတော်၌ဖြစ်မတော်သူဖြစ်မိအကြောင်းဒီလို့ကောရိန္သုဩဝါဒဒုတိယစာဆောင်အခန်းကြီး5အခန်းငယ်21ထဲမှာတွေ့ရပါတယ်။ကျွန်တော်တို့ဒီကယ်တင်ခြင်းရရှိဖို့ရန်အတွက်လှုပ်ဆောင်သည့်အရာတစ်ခုမှမရှိပါယေရှုသည်ကျွန်တော်တို့ကိုကယ်တင်ရန်အရာအလုံးကိုလှုပ်ဆောင်ပေးခဲ့ပြီးဖြစ်ပါတယ်တပည့်တော်တူဖြစ်ကြောင်းကိုမှန်ကန်စွာဆင်ခြင်သုံးသပ်ခြင်းတပည့်တော်တူဖြစ်ခြင်းနဲ့ဤအရာအလုံးသည်မိတို့တည်ဆံမှုရှိကြောင်းကိုတရိများစွာကျွန်တော်တို့ဆင်ခြင်သုံးသပ်ဖို့လက်ပါတယ်။က ကျွန်ုပ်တို့ရဲ့ကောင်းမွန်သောလှုပ်ဆောင်မှုများဟာကျွန်ုပ်တို့ကိုကယ်တင်ပေးသည့်ထိတ်တန့်မှုပေးပါသည်ဟုကျွန်တော်တို့အလွယ်တကူစတင်ထင်မြင်မိနိုင်ပါတယ်ကျွန်တော်တို့ဟာကယ်တင်ခြင်းနဲ့ကောင်းမွန်သောတပည့်တော်တူဖြစ်ခြင်းအရာကိုလည်းတူညီမှုရှိသောအရာများမဟုတ်ကြောင်းရှင်းလင်းသောနားလည်သဘောပေါက်ခြင်းရှိဖို့ရန်လိုအပ်ပါတယ်များစွာသောယဉ်ကျေးသူများဟာသတင်းကောင်းထဲမှာ၎င်းတို့ဤကောင်းမွန်သောလှုပ်ဆောင်မှုထပ်မံဖြစ်စေခြင်းစတင်လှုပ်ဆောင်လာကြပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာသူတို့လှုပ်ဆောင်ခဲ့တဲ့မကောင်းတဲ့အရာများအတွေ့အပြစ်ရှိသောကြောင့်ဖြစ်ပါတယ်ရလမာသူဟာဝိညာဉ်ရာကြီးကျွန်တူဖြစ်လာခြင်းဖြစ်ပါတယ်အဲ့ဒီအစားယေရှုသည်ကျွန်တော်တို့ကိုဖိယားသခင်နဲ့ဆင်ွေမှုရှိသောဝိညာဉ်ရာပြည့်ဝသောအတ္တတာတစ်ခုရရှိစေခြင်းပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး30အခန်းငယ်30ကောရိန္သုဩဝါဒဒုတိယစာဆောင်အခန်းကြီး1အခန်းငယ်15အဖေအဝရစာဆောင်အခန်းကြီး3အခန်းငယ်20ကယ်တင်ခြင်းဟာတရင်ကောင်းကိုကျွန်တော်တို့လက်ခံယုံကြည်သည့်အချိန်မှာဖခင်သခင်ကကျွန်တော်တို့ကိုပေးထားတဲ့လက်ဆောင်တစ်ခုဖြစ်ပါတယ်ကျွန်တော်တို့ထိတ်တန့်၍ရရှိသည့်အရာတစ်ခုမဟုတ်ပါဒါပေမဲ့ကျွန်တော်တို့ဒီအပြစ်ရှိပြီးသူနဲ့ရန်သူဖြစ်ခဲ့တဲ့အချိန်မှာတော့မှဖခင်သခင်ဒီအဲ့ဒီအရာအားကျွန်တော်တို့ကိုကံလှမ်းနေတုံးဖြစ်ပါတယ်တပည့်တော်တူဖြစ်ခြင်းဟာကျွန်ုပ်တို့ကိုလွတ်ဆောင်စေသည့်အရာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်ုပ်တို့ဟာတရင်ကောင်းကိုယုံကြည်သောကြောင့်ဖြစ်ပါတယ်ကျွန်ုပ်တို့ဟာယေရှုကိုအတူယူခြင်းမှာသူနဲ့ဖခင်သခင်အတွက်ကျွန်ုပ်တို့အချစ်ချင်းမေတ္တာကိုပြသဖို့ရန်အတွက်လိုပါတယ်ယေရှုသည်ဖခင်သခင်၏အမြင့်ဆုံးသောပုံတရားဆောင်ခြင်းဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီလဲထိုအတိုင်းနေထိုင်ခြင်းပါတယ်ယေရှုကတော့အသက်ရှင်နေထိုင်ရသည့်အကြောင်းရင်းများစွာရှိပါတယ်ဖခင်သခင်ချစ်ချင်းမေတ္တာရရှိခြင်းသည်၎င်းတို့အထက်မှတစ်ခုမဟုတ်ပါကယ်တင်ခြင်းသည်ကျွန်တော်တို့ကိုကုန်ကျစေသည့်အရာတစ်စုံတစ်ခုမြတ်မရှိပါ၎င်းသည်တရင်ကောင်းကိုလက်ခံယုံကြည်သောသူအားလုံးအတွက်အခမဲ့ဖြစ်ပါတယ်ဒါပေမဲ့တပည့်တော်တို့ဖြစ်ခြင်းဟာပေးရမည့်တန်ဖိုးတစ်စုံတစ်ခုရှိပါတယ်ယေရှုနောက်သို့လက်လျှောက်ခြင်းဟာမကြာခဏလွယ်ကူသည့်အရာမဟုတ်ပါဘူးတပည့်တော်တို့ဖြစ်ခြင်းဟာဖခင်သခင်ကိုချစ်ပြီးယုံကြည်လေးစားရန်ရွေးချယ်မှုသာဖြစ်ခြင်းကိုဆိုလိုပါတယ်လူများကိုကောင်းမွန်စွာဆက်ဆံရန်ရွေးချယ်မှုများပြုလို့ရပါတယ်ဘာကြောင့်လဲဆိုတော့သူတို့ဒီလဲကျွန်တော်တို့လိုပင်ဖခင်သခင်ပုံတရံဆောင်တော်သူများဖြစ်ကြပါတယ်အကယ်၍သူတို့ဒီတရင်ကောင်းကိုလက်ခံယုံကြည်မည်ဆိုပါကထောလူများသည်ဖခင်သခင်ချစ်ချင်းမေတ္တာရရှိပြီးသူ၏မိသားစုဝင်ထဲသို့ခေါ်ဆောင်လာခြင်းတော်သူများဖြစ်ပါတယ်ယေရှုအသက်တာအကြောင်းကိုစဉ်းစားကြည့်ပါမလွေခဲ့ပါတမန်ကျမ်းစာကပြောထားပါတယ်အကြောင်းမူကားထိုတို့အလို့ငါတင်တို့ကိုခေါ်တော်မူပြီးခရစ်တော်သည်ငါတို့အတွက်ကြောင့်ဒုက္ခခံတော်မူသည်ဖြစ်၍ခြေတော်ရာကိုလက်လျှောက်စေခြင်းကပုံသက်တွေကိုထားခဲ့ပြီးရှင်ပေထရုဩဝါဒပထမစာဆောင်အခန်းကြီး1အခန်းငယ်21ယေရှုသာသူဆန္ဒရှိသည့်အရာကိုမလုဆောင်ခဲ့သောအတ္တတာကိုရှင်သာနေထိုင်ခဲ့ပါတယ်။သူဟာဖခင်သခင်ကိုပဲပထမနေရာတွင်ထားခဲ့ပါတယ်။အဲဒီနောက်ယေရှုဟာအခြားသောသူများကိုဒုတိယနေရာမှာထားခဲ့ပါတယ်။ယေရှုကသင်၏ဖခင်သခင်ထာဝရဘုရားကိုစိတ်နှလုံးအကျဉ်းမဲ့ဉာဏ်ရှိသမျှနဲ့ချက်လော့ဟူသောပညာသည်ပထမပညာဖြစ်၏။ကြည်မြတ်သောပညာလေးဖြစ်၏ထိုမှတပါကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချစ်လောဟုဟူသောဒုတိယပညာသည်ပထမပညာနှင့်သဘောတူ၏ရှင်မသက်ခရုဝင်ကျမ်းအခန်းကြီး22အခန်းငယ်36ကနေပြီးတော့40အထိ ယေရှုဟာအဲ့ဒီနီလန်အတိုင်းအသက်ရှင်နေထိုင်ခြင်းဟာသူ့ကိုဖျားသခင်ချစ်မဲ့နိုးတော်မူစေရန်အတွက်မဟုတ်ပါဘူးယေရှုဟာဖျားသခင်စိတ်တော်နဲ့ထိတွေ့အောင်စူးစမ်းလှုပ်ဆောင်နေခြင်းလည်းမဟုတ်ပါဘူးဖျားသခင်ဟာယေရှုကိုချစ်မဲ့နိုးလာပြီးသားဖြစ်ပါတယ်ဖျားသခင်ဟာယေရှုကိုသူ့ဤလောကသို့မကြွလာခင်နဲ့ကောင်းမွန်သောအရာဘာတစ်ခုမှမလို့ဆောင်ခင်ကပင်ချစ်မဲ့နိုးခဲ့တာဖြစ်ပါတယ်ဖခင်သခင်ဒီယေရှုကိုဤကမ္ဘာလောကကြီးမတည်မရှိမီကပင်ချစ်မဲ့နိုးတော်မူသည်ပိသားဖြစ်ပါတယ်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18အခန်းငယ် 24ယေရှုနောက်တော်သောလက်ချင်းသည်ခက်ခဲမှုများရှိနိုင်ပါတယ်အသက်တော်ယဉ်ကျေးသူများသည်ယေရှုနှင့်အများကြီးမတူပါဘူးကျွန်တော်တို့၏ဓလိထုံးစံသည်ယေရှုကိုမနှက်တက်သည့်အခါယေရှုကိုသူအသက်ရှင်နေထိုင်ရန်မှာပို၍ခက်ခဲတတ်ပါတယ်တပည့်တော်တိုင်းဟာ၎င်းတို့၏အသက်တော်ကိုရှင်သန်နေထိုင်သည့်ဟောင်းသောနိလန့်မှရှောင်ဖေဖို့လွတ်လာပါတယ်ဤအရာဟာတမန်ကျမ်းစာကနောင်တလို့ဆိုထားတဲ့အရာဖြစ်ပါတယ်ဒီအရာဟာကျွန်တော်တို့ဖြစ်ဖြစ်လည်းခဲ့သည့်ကျွန်တော်တို့ဖြစ်ရအမှန်ကျွန်တော်တို့သိပါတယ်ကျွန်တော်ရက်နာနေတဲ့လှုပ်ဆောင်မှုများရှိခဲ့ပါတယ်ကျွန်တော်စတင်လှုပ်ဆောင်ခဲ့တဲ့အလုပ်များလည်းရှိခဲ့ပါတယ်ဒါပေမဲ့ထို့အရာတစ်ခုအမျှကျွန်တော်ကိုဖရာသခင်ချစ်လာစရန်အတွက်ရည်ရွယ်တာမဟုတ်ပါဘူးသူဟာကျွန်တော်ကိုချစ်ပြီးသားဖြစ်ပါတယ်ကျွန်တော်တို့လည်းထုံဤအတိုင်းပဲလှုပ်ဆောင်တင်ပါတယ်ယေရှုဟာအခြားသောသူများအားသူ့ကိုချစ်သည့်ဤသူတရင်ကောင်းကိုယုံကြည်လာအောင်အကူအညီပေးရန်တင့်လျော်သောနိလန်းဖြင့်နေထိုင်ခဲ့ပါတယ်ကျွန်တော်တို့လည်းထုံဤသူလှုပ်ဆောင်တင်ပါတယ်အဘယ်ကြောင့်သူအသက်ရှင်ခဲ့တယ်ဆိုတာကိုယေရှုဟာသိခဲ့ပါတယ်ကျွန်တော်တို့ကြောင့်သူဟာကြောက်စရာကောင်းတဲ့တည်ဆုံးခြင်းနဲ့တည်ဆုံးခဲ့တာကိုသူသိခဲ့ရပါတယ်ဒါပေမဲ့သူဟာဖခင်သခင်ရဲ့အစီအစဉ်နဲ့တကူအာဏာကိုယုံကြည်ကိုးစားခဲ့ပါတယ်ဖခင်သခင်ဟာသူ့ကိုတည်ခြင်းတရားမှရှင်ပြန်ထမြောက်စေတော်မူပြီးသူ၏ခမည်းတော်နဲ့ထာဝရအတူရှိနေမည်ဟုယေရှုကယုံကြည်ခဲ့ပါတယ်ကျွန်တော်တို့ဟာကျွန်တော်တို့၏အတ္တအကြောင်းတူညီသောတွေးတောဆင်ခြင်မှုရရှိပါမယ်အခုဒီအတ္တဟာအဆုံးသတ်မဟုတ်ပါဘူးဤကဘာကြီးဟာကျွန်တော်တို့၏စစ်မှန်သောအိမ်မဟုတ်ပါဘူးဒီနေရာဟာယာယီတာဖြစ်ပါတယ်ကျွန်တော်တို့ရဲ့နောက်ဘဝမှာအိမ်ဒီတည်မြဲပါတယ်ယေရှုလွတ်ဆောင်ပြီးခဲ့တဲ့အရာကြောင့်ကျွန်တော်တို့ဟာဖခင်သခင်နဲ့သာဝရအတူနေရမည်အတ္တတော်ကိုအမွေခံရပါဖြစ်ပါတယ်ကျွန်တော်တို့ဟာဤကမ္ဘာလောကကြီးနဲ့အတ္တတော်ကိုနောက်မှခြံထားခဲ့ပါမယ်မြုံကြည့်ပြီးနောက်ကျွန်တော်တို့အတ္တတော်များရဲ့ရည်မှန်းချက်ပန်းတိုင်ကျွန်တော်တို့ဤတစ္ဆာဆောင်သိခြင်းနဲ့ယေရှုသိခြင်းဟာကျွန်တော်တို့ကိုကယ်တင်ခဲ့သောယေရှုခရစ်ကိုဖော်ပြရန်ဖြစ်တင်ပါတယ်ကျွန်တော်တို့ဟာယနေ့ယေရှုကိုယုံကြည်လေးစားမှုရှိစေခြင်းပါတယ်ကျွန်တော်တို့ဟာယခုခါအခြားသောသူများဖခင်သခင်နဲ့မိသားစုထဲသို့ဝင်ရောက်ရန်နဲ့ယေရှုအားယုံကြည်လေးစားရင်မိတို့ရှင်သန်နေထိုင်ရန်လေးလာသင်ယူရာတွင်ကူညီပေးစီရှင်တဲ့စိတ်ရှိသင့်ပါတယ်မအောင်မြင်ရင်ကျွန်တော်တို့ဘာဖြစ်မလဲသူစီအပြစ်ပြုမိရင်ဘာဖြစ်မလဲကျွန်တော်တို့ဟာနှစ်ခုစလုံးကိုပြုလို့လာပါလိမ့်မယ်ဖခင်သခင်ဟာထိုရအားလုံးကိုတည်ပြီးသားဖြစ်ပါတယ်သူဟာတယောက်စီတိုင်းရဲ့အသေးစိတ်အချက်အလက်တိုင်းကိုတည်ထားပါတယ်သူဟာကျွန်တော်တို့ဘေသူဘေဝါဖြစ်ကြောင်းနဲ့ဘာနဲ့တူနေကြောင်းကိုလည်းတည်ထားပါတယ်ဒါပေမဲ့ကျွန်တော်တို့ဟာသူ့ကိုပြန်ချင်ရင်ဘာတစ်ခုမှစတင်မလို့ဆောင်သေးခင်နိုင်ပင်လင်သူဟာကျွန်တော်ကိုချစ်ပြီးသားဖြစ်ပါတယ် ကျွန်တော်တို့ဟာသူနဲ့ယန်သူအဖြစ်ရှိခဲ့စဉ်ကပင်သူဟာကျွန်တော်တို့ကိုချစ်ခဲ့ပါတယ်ကျွန်တော်တို့ဒီအဖြစ်ရှိစဉ်ပင်ယောမအော်ရာစာအခန်းကြီး၅အခန်းငယ်၈ကျွန်တော်တို့ဟာသူ့ရဲ့မိသားစုဝင်ထဲမိယောက်မိကပင်ဖျားသခင်ဒီကျွန်တော်တို့ကိုချစ်ခဲ့ပါတယ်အဘဲကြောင့်ယခုခါမှသူဟာကျွန်တော်တို့ကိုအချစ်ယော့သွားပါတည်းအဘဲကြောင့်ယခုခါမှသူဟာကျွန်တော်ကိုချစ်ခြင်းအားရက်တန့်သွားပါတည်းသူဟာကျွန်တော်တို့ကိုသူ၏မိသားစုထဲသို့ခေါ်ဆောင်ခဲ့ပြီးဖြစ်ပါတယ်ကျွန်တော်တို့အပြစ်လွန်ကျူပြီးကြဆုံသည့်အခါတွင်သူဟာကျွန်တော်တို့ကိုခုန်လှစ်ပါတယ်ကျွန်တော်တို့ဟာသူနေထိုင်ခဲ့တဲ့ပုံစံကိုတူပါခြင်းအားဖြင့်သူ့ကိုယူသီလေးစားရန်သူဟာကျွန်တော်တို့ကိုသူ့ရဲ့ချစ်ခြင်းမေတ္တာနဲ့ခုန်လှစ်ခြင်းတရားတွင်ယုံကြည်စေခြင်းခဲ့ပါတယ်ဘာကြောင့်ယေရှုကတော့အသက်ရှင်နေထိုင်ရန်သင်ပါတည်းယေရှုကတော့အသက်ရှင်နေထိုင်ရန်အကြောင်းအရာများစွာရှိပါတယ်။ဒါပေမဲ့ဖခင်သခင်ချစ်ခြင်းမေတ္တာကိုရရှိခြင်းဟာ၎င်းတို့ထဲမှတစ်ခုမဟုတ်ကြောင်းကိုကျွန်ုပ်တို့ရေးသားဖော်ပြခဲ့ပြီးဖြစ်ပါတယ်။ယေရှုကတော့ကျွန်ုပ်တို့အသက်ရှင်နေထိုင်သင့်သည့်အကြောင်းအရာများမှာအပေနီ။ပရမအူဆုံးအပြစ်သည်ပျက်စီးစေသည့်တစုံတရာဖြစ်ပါတယ်။အပြစ်ဟာကျွန်ုပ်တို့ကိုတာမကပဲကျွန်တော်တို့ဘေးနားရှိလူများကိုလည်းထိခိုက်နစ်နာစေတတ်ပါတယ်ကျွန်တော်တို့ကိုယ်ပိုင်ဆွေမျိုးသားချင်းမိသားစုထဲမှာအယက်ဆွဲချင်းမူးယက်ဆေးသုံးဆွဲချင်းနဲ့ဖောက်ပြန်ချင်းဤအကျိုးသိရမှုကိုကျွန်တော်တို့တွေ့မြင်ခဲ့ပြီးဖြစ်ပါတယ်တရားဟာလူသားများရဲ့ဘဝကိုပျက်စီးစေသည်မှာတိတာထင်ရှားပါတယ်ပြောရှင်မှုရရှိအောင်ကျွန်တော်တို့လုပ်တင်တယ်လို့ယုံကြည်မှုမရှိသောထုံနှံတလေးများရဲ့ပြောဆိုသည့်အရာများဟာယာယီမျှတာဖြစ်တယ်ဆိုတာဟာတန်းတူညီမျှတိတာတင့်တဲ့အရာဖြစ်ပါတယ်ပါတီပွဲတို့တွားရောက်ပြီးအရက်မူးချင်းသည်ကောင်းတယ်လို့ရှိပါတယ်ဒါပေမဲ့ပျော်စရာဟာလှင်မြန်စွာနဲ့ကုန်ခန်းသွားခဲ့ပါတယ်ဒါအပြင်မကြာခဏဆိုသလိုမကောင်းသောအရာများစွာပေါ်ထွက်လာစေလိမ့်ရှိပါတယ်ပျော်ရွှင်မှုကိုရှာဖွေဖို့ရန်ထုံနှံတလေးဟာကျွန်တော်တို့လူချင်းနဲ့ဆန္ဒကိုဖြစ်စည်းပေးမိအရာကိုလှုပ်ဆောင်ရန်ကျွန်တော်တို့ကိုပြောထားကြပါတယ်ကျွန်တော်တို့ရဲ့ဆုံးဖြတ်ချက်ကိုကျွန်တော်တို့ရဲ့ကြောက်ရွံ့စရာကောင်းသောရက်လက်များဖြစ်စေလာခဲ့ကြပါတယ်စိတ်မပူရန်သူတို့အားပြောထားပါလေနဲ့စိတ်ပူခြင်းကိုခံစားရတယ်ထိုအခိုက်အတန့်မှာစ၍ဒီစိတ်သဘောအနေထားဟာကျွန်တော်တို့ကိုဘာတန်ဖို့မှမပေးတော့ပါဘူးဒါတွေဟာကျွန်တော်တို့ကိုထာဝရနဲ့သက်ဆိုင်တဲ့အကျိုးအဆက်များဖြစ်ကြောင်းကိုသတိပေးမရှိပါဘူးဒါဟာကျွန်တော်တို့ကိုယခုအခိုက်အတန့်များသာနေထိုင်ရန်ကြင်ညာထားပါတယ်ဒီပုံစံကတော့နေထိုင်အသက်ရှင်ဖို့ဖခင်တခင်နဲ့ပို၍နီးလာစေရန်အကျွန်ုပ်တို့ကိုပို့ဆောင်ပေးသည့်အရာတစ်ခုမှမရှိပါဘူးအမှန်စင်စစ်ဒီအရာဟာသူဤဘုံအတေကိုညှို့နှွန်စေခဲ့တာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်ုပ်တို့ဟာယေရှုတင်တင်သောကိုကျင့်သဘောတရားအားလိုက်နာသူများဖြစ်သည်ဟုကျွန်ုပ်ပြောဆိုသောကြောင့်ဖြစ်ပါတယ်သမားချမ်းစာကဤကဲ့သို့တွေးခေါ်မှုများကိုယုံညံ့သောအရာဖြစ်ပြီးဖိအားသခင်ထံမှမဟုတ်ကြောင်းပြောထားပါသည်။လောကဟော၎င်းလောကနှင့်ချီသောအရာကို၎င်းမချစ်ကြနှင့်။လောကကိုချစ်သောသူမိသည်ကခမည်းတော်ကိုချစ်ခြင်းမေတ္တာမရှိ။လောကနှင့်ချီသမျှသောအရာသည်ဟူသောကိုယ်ကာယတမိချင်းမျက်စိတမိချင်းလောကီစည်းစိမ်၌ဝါကြားချင်းတို့သည်ကမီရောနဲ့မဆက်ဆိုင်လောကနဲ့သာဆက်ဆိုင်ဤလောကနဲ့လောကီကိုတမိချင်းသည်ရွေသွား꿰ပြောက်တတ်ဤဖျားသခင်အလိုရောနည်းညီကျင့်တော်သူမူကားနေဆာထာဝရတည်ဤရှင်ယောဟန်ဩဝါဒပထမစာဆောင်အခန်းကြီး1အခန်းငယ်15ကနေပြီးတော့19အထိဒုတိယတစ်ခုမှာ ယေရှုနောက်သို့လက်လျှောက်ခြင်းအသက်တာကိုနေထိုင်ခြင်းအားဖြင့်အကျွန်ုပ်တို့ဟာဟောင်းသောအရာများကိုအခြားသောသူများထံသို့ယူဆောင်လာပေးပါတယ်ကျွန်ုပ်တို့နေထိုင်တဲ့ပုံစံနဲ့စဉ်စားတွေးခေါ်သည့်ပုံစံဟာအခြားသောသူများကိုကောင်းကြီးဖြစ်စေပါတယ်သို့မဟုတ်ကျင့်ခြင်းအမင်္ဂလာလည်းဖြစ်စေပါတယ်ယေရှုသည်လူများကိုအစီခံခဲ့ပြီးသူတို့အတွက်ကောင်းကြီးမင်္ဂလာတပါဖြစ်ခဲ့ပါတယ်ကျွန်တော်တို့ကိုခန္ဓာဤအလိုဆန္ဒအတိုင်းလက်လျှောက်ခြင်းကိုဗဟုပြုထားသည့်လူနေမှုဘဝပုံစံတစ်ခုလက်စားခြင်းသည်စိတ်ချမ်းသာမှုမရှိပါကျွန်တော်တို့ဤအလိုဆန္ဒများကိုကျင့်နှံ့အောင်လုပ်ဖို့ကျွန်တော်တို့ထံတွင်လုံလောက်စွာမရှိကြောင်းကိုကျွန်တော်တို့မကြာမီစတင်ခံစားလာရပါတယ်လူများကိုကောင်းကြီးပေးခြင်းလှူဆောင်တဲ့ယေရှုပုံတန်ကိုဆောင်ပြီးကျွန်တော်တို့ကိုစိတ်ကျေနပ်မှုပေးပါれ။သင်ဟာသင်ရဲ့အတ္တကိုအခြားသောသူများအားအစေခံလက်နေထိုင်သွားပါကသင်အတ္တစိတ်ချမ်းသာမှုရှိစေပါれ။တတရားအနေနဲ့ယေရှုနောက်တော်သို့လဲလျှောက်ခြင်းသည်အတ္တကိုနေထိုင်ခြင်းသည်ကျွန်ုပ်တို့ကိုဖိယားသခင်တရင်ကောင်းနှင့်လူသားများအတွက်ယေရှုခရစ်ချစ်ခြင်းမေတ္တာအကြောင်းပြင်းပြတော်တည်ခံတူဖြစ်လာစေရန်အခွင့်ပေးပါれလူတို့သည်ကျွန်ုပ်တို့၏အတ္တကိုတွေ့မြင်ပြီး၎င်းသည်မယုံကြည်သူများ၏အတ္တကဲ့သို့ဖြစ်နေပါကသူတို့သည်ဤတရင်ကောင်းကိုယုံကြည်ကိုးစား၍မရနိုင်ကြောင်းတွေ့ရှိလာရပါလိမ့်မယ်သူတို့ဒီတရင်ကောင်းအနေဖြင့်စိတ်ရှုထွေးသွားပါသည်သူတို့မဟုတ်၎င်းကိုအလင်းအညာတစ်ခုသာဖြစ်သည်ဟုထင်မှတ်သွားပါလိမ့်မယ်မယုံကြည်သူများသည်ကျွန်တော်တို့အတ္တကိုအခြားသောသူများအားအစီခံသည့်အတ္တအနေဖြင့်မမြင်တွေ့ပါကသူတို့ဟာတရင်ကောင်းကိုလည်းလက်ခံယုံကြည်နိုင်စရာအဖြစ်တွေ့မြင်လိမ့်မည်မဟုတ်ပါသူတို့ဟာကျွန်တော်တို့၏အတ္တကိုယေရှုသရင်စကားနဲ့ဆန့်ကျင်ဖက်တစ်ခုအနေဖြင့်မြင်ကြပါလိမ့်မယ်။သူတို့ဟာယေရှုကိုချစ်သည်ဟုကျွန်တော်တို့ပြောဆိုပါကလူတို့သည်ကျွန်တော်တို့ကိုယေရှုကဲ့သို့အသက်ရှင်နေထိုင်ရန်မျှော်လင့်ထားကြပါလိမ့်မယ်။ထိုရာသည်မယုံကြည်သူများအနေဖြင့်တဘာဝကြသောသုံးသက်ချက်တစ်ခုဖြစ်ပါတယ်။ကျွန်တော်တို့ဟာယေရှုကဲ့သို့အသက်ရှင်နေထိုင်ခြင်းမရှိပါက၎င်းသည်အယောင်ဆောင်ခြင်းဖြစ်ပါတယ်။တရားမှအယောင်ဆောင်သူကိုမနှက်တပါတဘာဝတရားကိုကန့်ရှိုင်းတဲ့အတ္တတခုကိုနေထိုင်ခြင်းသည်ကောင်းကင်နိုင်ငံနဲ့နေရာကိုရရှိခြင်းမဟုတ်ပါဘူး၎င်းဟာဖျားသခင်အားကျွန်ုပ်တို့ကောင်းမှုကြောင့်ကောင်းသောတစုံတရားကျွန်ုပ်တို့ကိုအကျွေးတင်အောင်လွတ်ဆောင်ခြင်းမဟုတ်ပါဘူးတမာကျမ်းစာကအလွန်ကွေးပြားခြားနားသောတစုံတခုကိုတွင်တင်ပေးထားပါတယ်ညီကိုယ်တို့အသက်ရှင်ခြင်းလက္ခဏာတန်ရှင်ခြင်းလက္ခဏာဖျားသခင်နှစ်တတော်မူပွေသောလက္ခဏာနှင့်ပြည့်စုံသောရစ်ကိုသင်တို့သည်ပူဇော်၍မိမိကိုယ်ခန္ဓာကိုဖျားသခင်အားစစ်တာခြင်းသည်ဟုသောသင်တို့ပြုအပ်သောဝတ်ကိုပြုမိအကြောင်းဖျားသခင်ဂိူနာတော်ကိုထောက်ထား၍သင်တို့ကိုငါတိတ်တွန်းနှိုးဆော်ပေ၏သင်တို့သည်လောကီပုံတရံကိုမဆောင်ကြနှင့်ကောင်းမြတ်သောအရာနှစ်သက်ပွေသောအရာစုံလင်သောအရာသည်ဟုသောဖျားသခင်အလိုတော်ရှိသောအရာသည်အဘယ်အရာဖြစ်သည်ကိုသင်နိမိအကြောင်းစိတ်နှလုံးကိုအသစ်ပြင်ဆင်၍ပုံတရံပြောင်းလဲခြင်းသို့ရောက်ကြလော့ယောမဩဝါဒစာအခန်းကြီး7အခန်းငယ်12တို့တော်လည်းဖျားသခင်သည်မိမိလူတို့ကိုတည်ကျွန်းတော်မူ၏ဟူ၍၎င်းသခင်ဖျားနာမတော်ကိုဝန်ခံတော်သူမည်သည်ကမတရားသောအမှုကိုရှံရမည်ဟု၍၎င်းတစိတ်ခက်လိရှိသောဖျားသခင်၏တိုက်မြစ်သည်ခိုင်ခန့်၍တည်၏ကြီးစွာသောအိမ်၌ရွှေတစားငွေတစားရှိသည်မဟုတ်တက်သားတစားမြစ်တစားရှိ၏အတီရှိသောတစားအတီမရှိသောတစားရှိ၏သစ်ဖြစ်၍အထက်ဆိုခိပြီးသောအကျင့်တို့ကိုပေ၍မိမိကိုယ်စင်ကြယ်စေသောသူမည်သည်ကအတီရှိသောတစာတန်ရှင်း၍အင်းရှင်သုံးစရာကောင်းသောတစာကောင်းသောအမှုအရာအဖို့အလို့မှာ ပြင်ဆင်ထားသောတစာဖြစ်လိမ့်မည်တိမိုသေဩဝါဒဒုတိယစာဆောင်အခန်းကြီး2အခန်းငယ်19မှ20ထို့ကြောင့်ခရစ်တော်၌တည်တာချင်းမေတ္တာနှင့်ဆက်ဆိုင်သောချမ်းသာချင်းဝိညာဉ်တော်နှင့်မိတ္တာဖွဲ့ရချင်းတနာဆုံမိတ်ချင်းတည်းဟူသောအရာတစ်စုံတစ်ခုရှိလျင်သင်တို့သည်အချင်းချင်းချစ်ကြ၍စိတ်မကွဲပြားပဲတလုံးတော်ရီကြံစီချင်းနဲ့တကွသဘောတညီတညွတ်တည်းရှိသောအားဖြင့်ငါဝတ်မြစရာအကြောင်းကိုစုံလင်စေကြလော့ယံတွေ့လိုသောစိတ်အချင်းချင်းကြော်သောကိတ္တိကိုတတ်မဲ့သောစိတ်ရှိ၍အဘေအမှုကိုမျှမပြုကြနဲ့သူတစ်ပါးသည်ကိုထက်သာ၍ကောင်းမြတ်သည်ဟုနှင့်ချသောစိတ်ရှိ၍တယောက်ကိုတယောက်ထင်မှတ်ကြလော့ကိုအမှုအရာကိုသာမရှုမမှတ်ပဲသူအမှုအရာကိုအချင်းချင်းရှုမှတ်ကြလော့ယေရှုခရစ်၌ရှိသောထော်စိတ်သဘောကိုသင်တို့၌လည်းရှိစေကြလော့ထော်သခင်သည်ဖျားသခင်ဤတရံတော်နှင့်ပြည့်စုံသောသူဖြစ်၍ဖျားသခင်နှင့်ပြိုင်သောအမှုကိုလူယူခြင်းအမှုဟု၍မထင်မမှတ်လျက်ပင်မိမိအတ္တကိုစွန့်၍အစီခံကျင့်တရံကိုယူဆောင်လျက်လူကဲ့သို့သောအဖြစ်၌ဖွားမြင်ခြင်းကိုခံတော်မူ၏ထို့သောလူဤကုန်အင်္ဂါလက္ခဏာနှင့်ပြည့်စုံလျက်အတိခံခြင်းတမကလဝါကတိုင်မှာအတိတက်ခြင်းခံတိတံအောင်အစီခံကျွန်ခံ၍ကိုယ်ကိုယ်ကိုနှိမ့်ချတော်မူ၏ဖိလိပ္ပိဩရာစာဆောင်အခန်းကြီး2အခန်းငယ်1မှ8အထိဒီချမ်းပိတ်ဟာကျွန်တို့ကိုယေရှုကိုသူအဘဲကြောင့်ကျွန်တို့အသက်ရှင်နေထိုင်တင့်ကြောင်းထင်မြင်ယူဆချက်ပေးထားခြင်းဖြစ်ပါတယ်တော်တော်လေးကျွန်တော်တို့တပည့်တော်တူအနေနဲ့တူညီသောအသက်တာကိုမရောက်ရှိသေးပါဘူးတပည့်တော်တူဟာဘယ်လိုအသက်ရှင်နေထိုင်ပါသလဲတပည့်တော်တူဟာမိတိအရာကိုလွတ်ဆောင်ပါသလဲကံအားလျော်စွာယေရှုနဲ့ပထမဦးဆုံးခရိယန်ဖြစ်လာကြသည်သူတို့၏မူလတပည့်တော်တို့သည်ထိုအရာကိုရှင်းလင်းအောင်ပြောဆိုခဲ့ကြပါတယ်ယေရှုကသူဤနောက်လိုက်တပည့်တော်များအားသူလွတ်ဆောင်ခဲ့သည့်နိလန်အတိုင်းလွတ်ဆောင်ရန်ပြောခဲ့ပါတယ်သူဟာတပည့်တော်တို့ကိုဘယ်လိုလွတ်ဆောင်ရမည်ဆိုတာကိုလည်းပြသခဲ့ပါတယ်အဲ့ဒီအချိန်ကတပည့်တော်တို့ဟာသူ့ရဲ့ပုံဥပမာကိုလိုက်နာလိုက်လျှောက်အသက်ရှင်ခဲ့ပါတယ်အဲ့ဒီနောက်သူတို့ဟာအခြားသောသူများကိုကူညီသောအရာများအားလောဆောင်ရန်တွင်တင်ပေးခဲ့ကြပါတယ်ဒီအရာဟာအသင်းတော်ဟုခေါ်ဆိုသောယုံကြည်သူများအစီအဝေး၏မူလအစဖြစ်ခဲ့ပါတယ်